ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာကသူဟာစရုပ်ထတက်တန်းပြန်လဲပြီးအရွေးခံမှုအတွက်လုပ်နေတယ်လို့တင်းနှင်းနေနေမှာပဲကြေညာလိုက်ပါတယ်။အခုလိုတရားဝင်မကြေညာခင်မှာသူဟာသူ့ရဲ့ Korean Democratic Party CDU ကအခြေခံအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ Miss Markel ကတင်းနှင်းတောက်တွေကိုပြောပါတယ်။အခုလိုဆုံးဖြတ်ချက်အတွက်အချိန်ယူစဉ်းစားတာဖြစ်ပေမဲ့ဝန်ကြီးချုပ်ဖြစ်တဲ့နောက်တစ်ချိန်တာဝန်ထပ်ပြီးတော့ယူဖို့အသင့်ပါပဲလို့လည်းပြောပါတယ်။ဒါဟာရွေးကောက်ပွဲမဲဆက်ဖို့အတွက်မဟုတ်ဘဲကျန်းမာရေးအခြေအနေပြင်ရင်နောက်ထပ်၄နှစ်တက်တန်းတာဝန်ထမ်းဆောင်မှုအတွက်ဆုံးဖြတ်ချက်ဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်တော်စုမှာသမရအသည့်ဖြစ် Donald Trump အရွေးခံခဲ့ရပြီး Britain နိုင်ငံကလည်း EU ဥရောပသမဂ္ဂကနေခွဲထွက်သွားခဲ့တဲ့နောက်ပိုင်းဥရောပတည်ငြိမ်ရေးအတွက်လှုပ်ဆောင်နိုင်သူအဖြစ်ဂျာမနီနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်တဲ့ Angela Merkel ကိုအများကသတ်မှတ်ခဲ့ကြတာဖြစ်ပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ Angela Merkel က2018ခုနှစ်မှာအနိုင်ရပြီးနောက်ထပ်၄နှစ်တက်တန်းဆက်ပြီးတာဝန်ထမ်းဆောင်ခဲ့မယ်ဆိုရင်သူဟာစပီးခေတ်ကာလမှာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ Helmut Kohl လိုပဲ16နှစ်ကြာနိုင်ငံအကြီးအကဲတစ်ယောက်ဖြစ်နေသတ်မှတ်နိုင်မှာဖြစ်ပါတယ်။